ရိုဟင်ဂျာမွတ်စလင်အမျိုးသမီးတွေကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကလိင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအများအပြားကျူးလွန်ခဲ့တယ်လို့ကိုရီးကျုံရသူတွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်တဦးကပြောလိုက်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှမနေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပြည်ပကနဲ့ပတ်သက်တဲ့တင်ပြချက်အတွင်းအဲ့လိုပြောဆိုခဲ့တာပါ။မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုတချို့ရှိလာနေတယ်ဆိုပေမဲ့ရိုဟင်ဂျာဒုက္ခတွေအရင်နဲ့ပတ်သက်ပြီးလုပ်စရာတွေအများကြီးကျန်နေသေးတဲ့အကြောင်းလဲလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကပြောခဲ့ကြပါတယ်။ဒီအကြောင်းကိုတော့ကုချောင်းအောင်ကဆက်ပြီးပြောပြပေးပါမှာခင်ဗျ။
ရိုဟင်ဂျာမွတ်စလင်ပြည်ပကနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီကနိုဝင်ဘာလ9ရက်နေ့တုန်းကမြန်မာရေးကြေညာချက်ကိုထုတ်ပြန်ခဲ့ပြီးချိန်ကာလအကြာမှာလက်ရှိအခြေအနေတွေကိုပြန်လည်တုံ့တက်တဲ့အနေနဲ့လူမျိုးရေးကောင်စီမှမနေ့ကတင်ပြခဲ့ကြတာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့ရိုဟင်ဂျာအခြေအနေတွေကိုလေ့လာခဲ့ကြသူမျိုးဖြစ်ကြတဲ့နိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Jeffrey Feldman နဲ့ပြည်ပကအတွင်းလိင်မိုင်းဆိုင်ရာကြံ့ဖက်မှုဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Pramila Patel ကလူမျိုးရေးကောင်စီမှသူတို့ရဲ့အတွေ့အကြုံနဲ့အကြံပြုချက်တွေကိုတင်ပြခဲ့ကြတာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားဒုက္ခသည်တွေပြန်ပြီးတော့လက်ခံရေးဆိုင်ရာသဘောတူညီချက်ရခဲ့တာကိုဝမ်းသာကြောင်းဒီကိစ္စတွေကိုလှုပ်ဆောင်အောင်မှထက်သွင်းစဉ်းစားတဲ့အဓိကချက်တွေကိုနိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Jeffrey Feldman ကလူမျိုးရေးကောင်စီကိုတင်ပြခဲ့ပါတယ်။
First returns must be supported by reconciliation efforts.
ဒုက္ခသည်တွေနေရာပြန်ရေးမှာပြန်လည်တင်ပြရေးဆိုင်ရာအားထုတ်မှုတွေနဲ့ဖြစ်ရပါလိမ့်မယ်။အချင်းတက်မှတ်ထားပြီးအသေးစားပြန်နိုင်ရေးကိုစီစဉ်ရပါလိမ့်မယ်။ Mr. Kofi Annan အဖွဲ့ရဲ့အကြံပေးချက်ကိုဗဟုပြုပြီးလှုပ်ဆောင်ရပါလိမ့်မယ်။ဒုက္ခသည်တွေရဲ့မူလနေရာတွေဒါမှမဟုတ်ဒုက္ခသည်တွေကလုံခြုံစိတ်ချရတယ်လို့ယူဒါမှမဟုတ်ဒုက္ခသည်တွေကလုံခြုံစိတ်ချရတယ်လို့ရွေးချယ်တဲ့နေရာတစ်ဝိုက်မှာဖြစ်ရပါလိမ့်မယ်။စခန်းဒါမှမဟုတ်ယာယီနေရာမျိုးမဟုတ်ရပါဘူး။ရိုဟင်ဂျာတွေကိုလွတ်လပ်စွာတောင်းလာခွင့်ပေးမယ်ဆိုတာကအပြုသဘောဆောင်တဲ့ကိစ္စဖြစ်တယ်ဆိုပေမဲ့လည်းဒီစဲဥပဒေတွေအရသူတို့အတွက်တွာလာလှူရှားခွင့်တွေကတိတ်ပြီးတိတ်ကျလွန်းနေတာပါ။လွတ်လပ်စွာတွာလာလှူရှားခွင့်တွေကိုတိုးချဲ့ပေးခြင်းအပြင်သူတို့ရဲ့အခြေခံဘဝနေထိုင်မှုအခြေအနေတွေကိုအစဉ်ပြေစေပါလိမ့်မယ်။ဘရော့ဇ်တတ်မှတ်ထားတဲ့တသက်ကအထောက်အထားဆိုင်ရာကန့်သတ်ချက်တွေကိုရှော့ပေါ်ပြီးဒုက္ခသည်တွေကိုလက်ခံသင့်ပါတယ်။ဒုက္ခသည်အများစုကအထောက်အထားတွေအစုံအလင်းပြနိုင်ဖို့ကခက်နေပါတယ်။နောက်ဆုံးတည်ပြလိုတဲ့အချက်ကတော့ဒုက္ခသည်တွေနေရာပြန်ရေးကိစ္စမှာအတွေ့အကြုံများတဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပူးပေါင်းဆောင်ရွက်မှုကိုလက်ခံရေးလဲတိုက်တွန်းလိုပါတယ်
။ပြည်ပကအတွင်းလိင်မိုင်းကြံ့ဖက်မှုဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Pramila Patel ကဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးလိင်မိုင်းဆိုင်ရာကြံ့ဖက်မှုတွေကြုံတွေ့ခဲ့ရသူတွေနဲ့တွေ့ဆုံမေးမြန်းခဲ့သူပါ။မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေကတူးချင်းစီရောအုပ်စုလိုက်ရောရင်းညာမျိုးသမီးတွေကိုအာမပြုကျင့်မှုတွေအများအပြားနဲ့ရေးဆက်ဆက်လှုပ်ဆောင်ခဲ့တဲ့အကြောင်းလူမျိုးရေးကောင်စီကိုတင်ပြခဲ့ပြီးတော့ပြည်မှုကျူးလွန်သူတွေကိုတရားဥပဒေအရရေးယူဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ
်။ I urge this body to do everything in its power to seek a swift end to the atrocities.to ensure the alleged perpetrators of sexual
abuse လုံခြုံရေးကောင်စီကိုကျွန်မတိုက်တွန်းလိုတာကတပ်ဆန်းတဲ့အာဏာကိုသုံးပြီးရက်ဆက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်ပေးဖို့လင်ပန်းဆိုင်ရာနဲ့တခြားအကြမ်းဖက်လုပ်ရတဲ့ကျူးလွန်ကြသူတွေကိုတရားဥပဒေအရအရေးယူဖို့အကျူးလွန်ခံကြရသူတွေအတွက်ဘေးအန္တရာယ်ကင်းစွာနေထိုင်နိုင်တဲ့အခြေအနေကိုဖန်တီးပေးဖို့ဖြစ်ပါတယ်ကျွန်မတို့ရဲ့လှုပ်ဆောင်မှုဒါမှမဟုတ်ပြက်ကွက်မှုကိုတမိုင်းကနေမှတ်ချုပ်ပြန်အကဲဖြတ်ပါလိမ့်မယ်ရခိုင်ပြည်နယ်မှာအရက်သားတွေပေါ်မှာကျူးလွန်ချိုးဖောက်မှုတွေချက်ချင်းရပ်တန့်ဖို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပြည်မှုကျူးလွန်သူတွေကိုအရင်းယူဖို့ကြိုးပမ်းမှုများဟာစိတ်ကိုထိရောက်မှုရှိစေမှာဖြစ်ပါတယ်။လူသားချင်းစာနာမှုအထောက်အကူတွေကိုလည်းကုလသမဂ္ဂအဖွဲ့တွေချက်ချင်းတွားရောက်ဖို့အတွက်ဆောင်ရွက်ခွင့်ပြုတင်ပါတယ
်။အမေရိကန်ပြည်တော်စုရဲ့ကုလသမဂ္ဂဆိုင်ရာတာဝန်နီကီဟေဒီကတော့ရိုဟင်ဂျာဒုက္ခသည်အရေးမြန်မာဆိုရရဲ့ဂရိကဝေပေးပြောဆိုနေမှုတွေကနေလက်တွေ့လှုပ်ဆောင်တာတွေကိုမြင်လို့တယ်လို့ဆိုပါတယ
် This is the fastest displacement of refugees since Rwanda. More people are dead and displaced inside Burma. Yet we still have not seen any concrete action to hold those responsible for these atrocities accountable. Instead, we see an investigation by the Burmese military.
ဒါဟာကဝန္ဒအပြီးဒုက္ခတွေတွေအမြန်ဆုံးအိုးအိမ်နဲ့ဖြစ်ကြရတဲ့ဖြစ်ရပါ။ဒါအပြင်မြန်မာနိုင်ငံတွင်းမှာနောက်ထပ်လူတွေတိဆုံလာအိုးအိမ်နဲ့ဖြစ်ကြတာတွေလည်းရှိနေပါလေ။ဒါပေမဲ့ဒီတိမှုကျူးလွန်သူတွေပေါ်ခိုင်မာတဲ့ရည်ယူမှုကိုမတွေ့ရသေးပါဘူး။အဲ့ဒီအစားမြန်မာစစ်တပ်ကစုစမ်းစစ်ဆေးပြီးတိမှုကျူးလွန်သူတွေကိုရည်ယူတာလုံးဝမတွေ့ရပါဘူး။ဒါဟာလက်ခံနိုင်စရာမရှိပါဘူး။မြန်မာနိုင်ငံအနေနဲ့လက်တွေ့ဖြစ်ရတွေကိုဒီကြလွတ်လပ်တဲ့စူဇန်စစ်ဆေးမှုတွေကိုခွင့်ပြုတင်ပါလေ။ကုလသမဂ္ဂစူဇန်စစ်ဆေးအဖွဲ့ကိုအပြည့်အဝသွားရောက်ခွင့်ပြုခြင်းအပြင်ပြည်မှုကျူးလွန်သူတွေကိုရင်းယူနိုင်မှာဖြစ်ပြီးပြည်ထနာကိုအပြေရှားရမှာလေဒါဟာအရေးကြီးပါလေ။ အချိန်ဝမဖြုံးပြင်တော့ပါဘူးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုပါဝင်ရက်စက်ကြမ်းကြုတ်မှုတွေဖြစ်ပွားခဲ့တဲ့ဆိုတာကတော့ငင်းလို့မရပါဘူးမြန်မာနိုင်ငံမှာလုံခြုံရေးတပ်တွေကျူးလွန်မှုနဲ့အကြမ်းဖက်ရက်စက်မှုတွေအလုံးကိုအမေရိကန်ပြည်ထောင်စုကပြစ်တင်ဆုံးချပါတယ်
မိမိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်တယ်ဆိုတဲ့ဆွဆွဲခြင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ဟောက်တူဆွမ်းကမြန်မာအစိုးရရဲ့သဘောထားကိုရှင်းပြပါတယ
် As regards the alleged sexual violence the government of Myanmar
has မိမိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်တယ်ဆိုတဲ့ဆွဆွဲခြင်းနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့ရည်ရည်ချက်ကိုရှင်းရှင်းလင်းလင်းပြောထားပြီးသားပါလူခွေချိုးဖောက်မှုမှန်မြကိုမြန်မာအစိုးရကအားမပေးပါဘူးခိုင်မာတဲ့တက်တွေထောက်ထားလိုက်တာရှိမယ်ဆိုရင်ကျွန်တော်တို့ဘက်ကအရေးယူဆောင်ရွက်ဖို့အသင့်ပါပဲဥပဒေအရဘယ်သူကိုမဆိုးအရေးယူသွားမှာပါလို့မြန်မာတမ္မဟောက်တူဆောင်ကပြောခဲ့တာပါဘူးတိတော်မွန်တော်ဒေတာမှာအရင်တော့လုံညိုရေးရတက်ဖြန့်ထားခဲ့တဲ့တပ်ဖွဲ့တွေကိုလည်းပြန်ပြီးတော့ရုံသိမ်းထားခဲ့ပြီးဒီကြောင်းနဲ့ဒေတာပင်ဥပဒေစိုးမိုးမှုတွေကိုရဲတပ်ဖွဲ့ဝင်တွေနဲ့လှုပ်ဆောင်နေတဲ့အကြောင်းစစ်ချင်းဒီအဖွဲ့တွေရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလည်းဒေတာတွေမှာလှုပ်ဆောင်ခွင့်ရှိနေကြောင်းနဲ့မြန်မာအစိုးရကလက်ရှိလှုပ်ဆောင်နေတဲ့ဒီခိုင်ဒေတာအတွင်းအခြေအနေတွေနဲ့ဖြစ်ပေါ်တိုးတက်မှုတွေကိုလည်းမြန်မာတမ္မဟောက်တူဆောင်ကစွတ်သမကလုံညိုရေးကောင်စီကိုတင်ပြခဲ့ပါတယ်ကလမကဆိုင်ရာဘင်္ဂလားဒေ့ရှ်တမတ်ကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားသဘောတူညီထားချက်ကိုအကောင့်တွေခေါ်တဲ့နေရာမှာကလမကလုံခြုံရေးကောင်စီကဝိုင်းပြီးတော့ကြီးကြပ်ပေးဖို့တိုက်တွန်းခဲ့ပါတယ
် As we had previously said in this council whatever momentum we see in our bilateral engagement with Myanmar has been the result
ကလမကကောင်စီမှာတွေ့ရရပြီးတဲ့အတိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားနှစ်နိုင်ငံဆွေးနွေးမှုတွေမှာတိုးတက်မှုရရှိခဲ့တာကရခိုင်ပြည်နယ်မှာနောက်ဆုံးဖြစ်ပွားတဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝိုင်းဝန်းပြစ်တင်ဝေဖန်မှုအပြင်ထဲထဲဝင်ဝင်ဆက်ဆံမှုတွေကြောင့်ဖြစ်ပါတယ်။ဒီနိုင်ငံသဘောတူညီမှုကိုဖော်ဆောင်ရမှာလူမျိုးရေးကောင်စီအနေနဲ့ကြီးကြပ်စောင့်ကြည့်ပေးဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းပါတယ်
။လူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေရဲ့တင်ပြဆွေးနွေးမှုတွေထဲမှာမြန်မာနိုင်ငံတွင်းရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်တိုးတက်မှုတွေရှိလာတယ်ဆိုပေမဲ့ဖြစ်ရှင်းစရာကိစ္စတွေကအများပြားကျန်နေတဲ့အကြောင်းဒီကပို့ပြီးတော့တိုးတက်မှုတွေရှိလာအောင်လှုပ်ဆောင်ကြဖို့တွန်းအားပေးတိုက်တွန်းပြောဆိုခဲ့ကြပါတယ်။